Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ23ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါအီရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာတွေ့ဆုံဆွေးနွေးပါတယ်ရီမန်နိုင်ငံမှာတော့အပြစ်ခတ်ရက်စဲရေးတက်တန်းကုန်လွန်ခဲ့ပြီးနောက်တိုက်ခိုက်မှုတွေပြန်ဖြစ်ပါတယ်မြမကံယူတန်းတွေမှာမုံတိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မိုးစလကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့မင်္ဂလာပင်လယ်ရောအရှိလေပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်ဟာတဖြည်းဖြည်းအားကောင်းလာလို့အနီရောင်အစ်စ်မုံတိုင်းသတိပေးချက်တွေကိုအစိုးရကထုတ်ပြန်နေပါတယ်ပြည်သူတွေမုံတိုင်းဘေးဒဏ်ဘလို့ကာကွယ်သင့်ပါသလဲနောက်မုံတိုင်းလမ်းကြောင်းတန်သင့်နိုင်ခြေရှိတဲ့ဒေသတွေကရော
အခုကျွန်တော်တို့ပြင်ကျင်တဲ့တိုင်းကိုအကြီးကလှုပ်ထားတာကအေယာဝတီလှုပ်ထားတယ်ရခိုင်လှုပ်ထားတယ်ဒီနှစ်ခုတော့ကျွန်တော်တို့ကြက်ကြက်နန်းနှလှုပ်ထားတယ်အကြံကုန်ကိုလည်းကျွန်တော်ကြက်နန်းနှ
လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်စုံသားဆင်ရဖို့ရှိပါတယ်ရှင်နောက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာပါဝင်ကြဖို့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းလိုက်တာနဲ့ကြိုင်နေတဲ့ဥပဒေနဲ့အညီမှန်မှန်ကန်ကန်လှုပ်ကြဖို့ကိုလည်းဒေါန်ဆန်းစုကြည်ဘက်ကတိုက်တွန်းပြောဆိုလိုက်တဲ့သတင်းကိုနားဆင်ရမှာပါဒီလိုသတင်းစောင့်မတွေမတင်ဆက်ခင်မှာအခုအရင်ဆုံးတနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်
အီရန်နိုင်ငံမြောက်ပိုင်းအာဘယ်မြို့ကိုအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေပြီးအစ္စလာမ်ရဲ့အစွန်ရောက် IS တို့လက်ကနေမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ကျိုးတင်မချင်ညာပဲအာဘယ်မြို့ကိုရောက်ရှိပြီးမကြာခင်မှာပဲနိုင်ငံမြောက်ပိုင်းခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အခြေခဲခတ်လူမျိုးစုခေါင်းဆောင်မာဆွတ်ဘာစနီနဲ့တွေ့ဆုံခဲ့တာပါအရသာတသန်းလောက်ရှိတဲ့မိုဆူးမြို့တဲ့ကိုတခြားတပ်ဖွဲ့တွေဝင်ရောက်နိုင်ဖို့လမ်းရှင်းပေးတဲ့အနေနဲ့ပက်ရှမာကာခတ်လူမျိုးစုတပ်ဖွဲ့တွေကမြို့ရဲ့အရှေ့မြောက်ဘက်ပိုင်းမှာအစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ထုတ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ချာနေတုန်းကတူရကီမြို့တော်အန်ကာရာမှာတူရကီသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးကာတာကမနေ့စနေနေ့တုန်းကတော့အီရတ်ဝင်ကြီးချုပ်နဲ့ဘက်ဂရက်မြို့တော်မှာတွေ့ဆုံမှုမှာတော့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာတူရကီရဲ့အခန်းကဏ္ဍကိုဆွေးနွေးခဲ့ပါတယ်။အီရတ်ဝင်ကြီးချုပ်ဟိုက်ဒရယ်လ်အဘာဒီကမိုဆူးမြို့သိမ်းတိုက်ပွဲမှာတူရကီပါဝင်မဲ့ကမ်းလှမ်းချက်ကိုပယ်ချခဲ့ပါတယ်ရှင်
။နိုဝင်ဘာ10ရက်နေ့ကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမတိုင်ခင်18ရက်လောက်အလိုPennsylvania ပြည်နယ် Gettysburg မှာလုပ်တဲ့မဲဆွယ်ပွဲမိန့်ခွန်းမှာ Republican သမ္မတလောင်း Donald Trump ကလူဝင်မှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာအဆိုပြုချက်တစ်ခုကိုတင်ပြပြီးတော့သူသမ္မတရာထူးရခဲ့ရင်ပထမရပ်ပေါင်း100အတွင်း American လူလက်တန်းစားတွေအတွက်အခွင့်35ရာခိုင်နှုန်းလျှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်။မနေ့စနေနေ့ကပြောခဲ့တဲ့မူဝါဒပိုင်းဆိုင်ရာမိန့်ခွန်းတစ်ခုမှာသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲပြောဆိုထားတဲ့အမျိုးသမီးတရားစင်လောက်ကိုလည်းရွေးကောက်ပွဲပြီးရင်တရားစွဲမယ်လို့ပြောဆိုသွားပါတယ်။သူဒီရွေးကောက်ပွဲမှာအနိုင်ရရင်အမေရိကန်နိုင်ငံကိုဘယ်လိုအုပ်ချုပ်မယ်ဆိုတဲ့အကြောင်းကိုရှင်းပြရကနေသူနဲ့တကယ်မပတ်သက်ခဲ့ပဲလင်ညာဆွဆွဲတဲ့အမျိုးသမီးတွေကိုတရားစွဲမယ်လို့ပြောဆိုခဲ့ပြီးမကြခင်မှာပဲလွန်ခဲ့တဲ့ဆယ်နှစ်ကကယ်လီဖိုးနီးယားပြည်နယ်လိတ်တာဟိုကောက်တိရိုက်ပြိုင်ပွဲလုံးတုံးကမစ္စတာထရမ့်ကသူ့ကိုမဖွဲမရလုပ်ခဲ့တယ်လို့ရုပ်ရှင်မင်းသမီးဟောင်းဂျက်စီကာဒရိတ်ကဆွဆွဲပြောဆိုလိုက်ပါတယ်။မဖွဲမရလုပ်ခဲ့ပြီးတဲ့နောက်ပိုင်းသူနဲ့တညနေအချိန်ဖြုန်းရင် Trump ရဲ့ကိုပိုင်ချက်လျင်3000ဒေါ်လာ1000ပေးမယ်လို့ကမ်းလှမ်းခဲ့တဲ့အကြောင်းလဲပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း153နှစ်တုန်းက Pennsylvania ပြည်နယ်ကပြည်တွင်းစစ်ဖြစ်နေတဲ့စစ်မြေပြင်သားက Gettysburg ဒေသမှာစစ်ကြောင်ကြီးကျယ်လူမျိုးရေးကွဲပြားမှုပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ American နိုင်ငံအတွက်အရေးပါတဲ့သမိုင်းဝင်မိန့်ခွန်းတစ်ရပ်ကိုသမ္မတ Abraham Lincoln ကပြောကြားခဲ့ပါတယ်။အဲ့ဒီသမိုင်းဝင်နေရမှာပဲမနေ့ကမိန်ခွန်းပြောခဲ့တဲ့ Donald Trump ကတော့ American နိုင်ငံကိုတရားမဝင်ဝင်ရောက်လာသူအားလုံးကိုအ ਨੇ ဆုံးထောင်ဒဏ်2နှစ်ချမှတ်ပြီးတရားမဝင်ဝင်ရောက်မှုတွေကိုပိတ်ပင်ဟန်တားသွားမယ်လို့ပြောဆိုခဲ့ပါတယ်
။ Sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကရေမြင်နိုင်ငံမြို့တော်ဆာနာဒဝိုက်ကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းတိုက်ခတ်မှုတွေပြန်ဆနေပါတယ်။82နာရီကြာအပြစ်ခတ်ရက်စဲရေးတက်တန်းကုန်ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ်အစ္စမဲအာမဲကတော့အပြည့်ခတ်ရက်စဲရေးဆက်ပြီးရှိနေဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အပြည့်ခတ်ရက်စဲရေးဆောင်ရွက်လို့တဲ့နောက်ရက်အနေငယ်အတွင်းပိုးပြီးကြဲကြဲပြန့်ပြန့်ဖြစ်လာစေဖို့ရည်ရွယ်တယ်လို့သူကပြောဆိုတာပါ။ ဒေသအတော်များများမှာနှစ်ဖက်စလုံးကအကြမ်းဖက်တိုက်ခိုက်မှုတွေကြားနေရပေမဲ့အပြစ်အခတ်ရစဲရေးကိုတော့နှစ်ဖက်စလုံးကလိုလားပုံရတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်ရှမနိုင်ငံမှာဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူတီသဘောအဖွဲ့တွေကြားစနေနေ့နှောင်းပိုင်းရောက်မှတက်တန်းကုန်မဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားတဲ့ကြားကပဲဆော်ဒီရှမနိုင်ငံနယ်စပ်မှာတော့တောက်ကြနေကနေစနေနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မြို့တော်ဆာနာရဲ့အရှိတ်ဘက်မှာရှိတဲ့ဟူတီသဘုံတွေရဲ့ဒုံးကျည်ပစ်စင်ကိုဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ကလေကြောင်းကနေပစ်ခတ်ခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်ရှင
်မနေ့စနေနေ့ကဟီတီကျင်းတောင်ထဲမှာအရာရှိတယောက်ကိုတတ်ပြီးလက်နဲ့တချို့ခိုးယူသွားတဲ့အကျဉ်းသားတချို့ထောင်ထဲကနေထွက်ပြေးလွတ်မြောက်နေတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဟီတီနိုင်ငံမြို့တော်မြောက်ဖက်ကီလိုမီတာ50လောက်အကွာမှာရှိတဲ့ကန်ယူရန်မြို့တစ်မြို့ဖြစ်တဲ့အာခဟီမြို့ကအကျဉ်းတောင်မှာထောင်ပေါက်မှုဖြစ်ခဲ့တဲ့အတွက်လူတချို့ဒဏ်ရာရခဲ့တယ်လို့တရားသူကြီး Henry Cloud Lewis ရင်းကအတည်ပြုပြောဆိုပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ရဲ့အကူအညီနဲ့ထွက်ပြေးနေတဲ့အကျဉ်းသား184ယောက်ကိုရှာဖွေနေစေဖြစ်ပါတယ်။အကျဉ်းတောင်သားကလမ်းတွေတစ်လျှောက်မှာစစ်ဆေးဂိတ်တွေကိုချထားပြီးတော့ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးနေကြပါတယ်။အခုချိန်ထိထွက်ပြေးသူတွေက17ယောက်ကိုဖမ်းမိထားပြီးတော့ကျန်တဲ့သူတွေကိုရဲတပ်ဖွဲ့ကဆက်ပြီးရှာဖွေနေစေဖြစ်ပါတယ်။ထွက်ပြေးနေတဲ့အကျဉ်းသားတွေကိုရှာနေစေမှာလုံခြုံရေးအဆောင်တစ်ယောက်ကိုအသက်ခံလိုက်ရပြီးတော့အကျဉ်းသား3ယောက်ဒဏ်ရာရခဲ့တဲ့အထက်မှာတယောက်ကတော့ငိုရထားတဲ့ဒဏ်ရာနဲ့သေဆုံးခဲ့တယ်လို့တရားရေးဝန်ကြီးဌာနဝန်ကြီး Camille Adro Jr. က Writer သတင်းကိုပြောဆိုပါတယ်။လူတွေပြစ်သိမ့်နေတဲ့အကျဉ်းစခန်းကနေရေချိုးဖို့အထွက်လမ်းမှာအကျဉ်းသားတွေကလူညုံရေးအရာရှိတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတွင်အကျဉ်းသားတယောက်နယံမောကချော်ကြပြီးခေါင်းကွဲသေဆုံးခဲ့တယ်လို့လည်းတရားရေးဝန်ကြီးကပြောဆိုပါတယ်။အာဂဟီဒေသတစ်ဝိုက်ကိုရှောင်ကျဉ်မှုအမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတင်းငနီနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြမကံယူထန်းတွေဖြစ်တဲ့အရာဝတီမြဝကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာနောက်12နာရီအတွင်းမုန်တိုင်းဝင်ရောက်တိုက်ခိုက်နိုင်တယ်လို့မြမနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။အရာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာလေးတိုင်နှုန်းတနာရီကို45မိုင်ကနေမိုင်50အထိတိုက်ခိုက်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခိုက်ချိန်မှာအရာဝတီတိုင်းလက်ပုတ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုန်တိုင်းတီရဲ့အမြင့်ဆုံးဖြစ်ပြီးတော့ခုနှစ်ပေကနေ10ပေခန့်အထိမြင့်တက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒကခန့်မှန်းထားပါတယ်။အင်းရဲ့ဘဝင်းကျင်နဲ့အင်းရဲ့ကြံ့ခိုင်မှုကိုစစ်ဆေးကြဖို့အင်းအနီကျိုးချနိုင်တဲ့တစ်ပင်တစ်ကိုင်းတွေရှင်းလင်းထားဖို့နဲ့အသက်ကယ်ကုန်းမြင့်ရေလွတ်နိုင်တဲ့နေရာတွေလိုမိသားစုအရေးပေါ်ပြောင်းရွှေ့နိုင်တဲ့နေရာတွေကိုကြိုတင်စဉ်းစားထားကြဖို့အပါအဝင်မိုးလေဝသသတင်းတွေကိုနားဆွင့်ကြဖို့မုန်တိုင်းချနိုင်တဲ့အခြေအနေကိုကြိုတင်ပြင်ဆင်ထားကြဖို့မြန်မာအစိုးရကလည်းတိုက်တွန်းထားပါတယ်ရှင
်။ဒီကနေ့တင်းတွင်နေ့မှာဂျပန်နိုင်ငံဥတ်ဆူနိုမီယမျိုးကပန်းဂျန်တစ်ခုနားနေရာတစ်ခုမှာဇက်တိုက်ဆိုးသလိုဘုံးပေါက်ကွဲခဲ့တဲ့အတွက်လူတစ်ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရသွားတယ်လို့ဒေသခံသတင်းတွေကအတည်ပြုပါတယ်။ဇက်တိုက်ပေါက်ကွဲတဲ့ဘုံးတံတွေနဲ့တူထွက်လာတဲ့မိဂိုမဲတွေကိုလူမှုကွန်ရက်စာမျက်နှာပေါ်ကဗီဒီယိုတစ်ခုကတဆင့်တွေ့မြင်ကြရပါတယ်။ရိုးရာအမှုပညာပွဲတော်တစ်ခုကျင်းပနေတဲ့ပန်းချံအဆက်နားမှာမိလောင်ကျွမ်းပျက်စီးနေတဲ့ထိုင်ကုန်းတစ်ခုနဲ့အတူပန်းချံနဲ့မီတာ200လောက်အကွာကရင်ရနာစခန်းမှာလဲကားနှစ်စင်းမိလောင်ပျက်စီးနေတာကိုရုပ်မြင်သတင်းတစ်ခုကဖော်ပြပါတယ်။ပောက်ကွဲတဲ့အကြောင်းရင်းကိုခုတည်းကမသိရသေးဘူးလို့သတင်းမီဒီယာတွေကပြောဆိုပြီးမြို့သားအမှုပညာပွဲတော်ကိုလည်းချက်ချင်းဖျက်သိမ်းလိုက်ရပါတယ်။ဒုတိယကြိမ်ပောက်ကွဲတဲ့ဘုံကပိုပြင်းထန်တယ်လို့ပွဲစီစဉ်သူတွေကမှတ်ချက်ပေးပြောဆိုပါတယ်။နေရာတစ်ခုမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေဆက်ဆက်မှုရှိမရှိစုံစမ်းစစ်ဆင်းနေတယ်လို့ပြောပေမဲ့အသေးစိတ်ကိုရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ဖော်မပြောသေးပါဘူးရှင်
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာရီရိုယာရုခနှုတ်ထွက်ရေးဥတီသွားစီနိုင်တဲ့လူမှုဆန္ဒခံယူမှုလုပ်ငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဆန့်ကျင်တဲ့အနေနဲ့မြို့တော်ကရကတ်မှာထောင်နဲ့ချီတဲ့အမျိုးသမီးတွေမနေ့စနေနေ့ကချီတက်ခဲ့ကြပါတယ်။အစိုးရကိုလူသိရှင်ကြားဝေဖန်မှုနဲ့လူသိများပြီးအချင်းချနေတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့ဇနီးတွေတွေဖြစ်တဲ့လီလီယန်တင်တိုရီနဲ့ပက်ထရစ်ရှာဂူတာရက်စ်တို့ဦးဆောင်တဲ့ဆန္ဒပြသူတွေကအရေးပါတဲ့အဝေးပြေးလမ်းမကြီးပေါ်ကလမ်းတစ်ခုကိုပိတ်လိုက်ပြီးသမ္မတမာဒူရိုအစိုးရကိုမကျေနပ်တဲ့အကြောင်းဆန္ဒပြခဲ့ကြတာပါ။ဗင်နီဇွဲလားနိုင်ငံအနာရှင်လက်ကလွတ်မြောက်ရေးရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့အခြေခံဥပဒေကိုလေးစားလိုက်နာဖို့တောင်းဆိုတယ်လို့လည်းလုတ်သားတအုပ်ကပြောပါတယ်။ လူရုဆန္ဒခံယူဖွဲ့ပေါ်တနင်္လာကြဆန့်ကျင်စည်းရုံးမှုတွေအပြီးပြီးခဲ့တဲ့ကြာသပတေးနေ့ကလူရုဆန္ဒခံယူဖွဲ့ကိုရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကရပ်ဆိုင်းလိုက်တာဖြစ်ပါတယ
်။ American Telephone ဆက်သွယ်ရေးကုမ္ပဏီ AT&T က HBO CNN အပြင်ထိတ်တန့်လင်းတို့လူသားနဲ့ Harry Potter ရုပ်ရှင်တွေထုတ်လုပ်တဲ့ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Time Warner ကိုဒေါ်လာ 85.4 ဘီလီယံနဲ့ဝယ်ယူဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အစုရှယ်ယာနဲ့ငွေသားလွှဲပြောင်းရေးဆိုင်ရာကိစ္စတွေကို Time Warner အစုရှယ်ယာပိုင်ရှင်တွေကအတည်ပြုမှာဖြစ်ပြီး American Antitrust ဥပဒေကြီးကြပ်ထိန်းသိမ်းသူတွေကစစ်ဆေးသုံးသပ်ကြမှာဖြစ်ပါတယ်။ကုမ္ပဏီတစ်ခုရဲ့ဒါရိုက်တာအဖွဲ့ဝင်အားလုံးကဝယ်ယူရေးဆိုင်ရာသဘောတူညီချက်ကိုတညီတညွတ်ထဲသဘောတူထားကြပြီးဖြစ်ပါတယ်။ကုမ္ပဏီအသစ်အနေနဲ့တယ်လီဖုန်းနဲ့တခြားခင်မီဆက်သွယ်ရေးပစ္စည်းတွေမှာသူတို့ရဲ့ဝန်ဆောင်မှုကိုဝယ်ယူသုံးစွဲသူတွေအကြိုက်တိုးတက်အောင်လှုပ်ဆောင်မှာဖြစ်ပြီး Cable TV ကုမ္ပဏီတွေအတွက်အားကောင်းတဲ့ပြိုင်ဘက်ဖြစ်လာလိမ့်မယ်လို့ AT&T ရဲ့ Internet စာမျက်နှာမှာဖော်ပြပါတယ်။ဒါဟာကုမ္ပဏီတစ်ခုစလုံးနဲ့ Amazon လိုက်ဖက်ညီတဲ့ခွန်အားသစ်ဖြစ်စေလိမ့်မယ်လို့ AT&T ဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ် Randall Stephenson ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ AT&T နဲ့ပူးပေါင်းရတဲ့အတွက် Time Warner ရဲ့အရေးအတွေ့မြင့်မားမယ်လို့လည်းဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ် Jeff Viewers ကတုံ့ပြန်ပြောဆိုပါတယ်။
Direct from Washington, the voice of America,
VOA. တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာတဖြည်းဖြည်းအားကောင်းလာနေတဲ့အတွက်မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကနေအနီရောင်အစ်စ်မုန်တိုင်းသတိပေးချက်ကိုအောက်တိုဘာလ23ရက်ဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်ပါတယ်။မုန်တိုင်းငယ်အားကောင်းလာမယ်ဆိုရင်ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေနဲ့ AR တိုင်းဘက်မှာလေတိုက်နှုန်းဟာတနအီကို45မိုင်ကနေမိုင်90အထိတိုက်ခတ်လာနိုင်တဲ့အခြေအနေမှာရှိနေပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်။
မင်္ဂလာပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုရွေ့ရှားနေတာကြောင့်မြန်မာနိုင်ငံအတွင်းရခိုင်ကမ်းရိုးတန်းနဲ့ AR တိုင်းဘက်မှာမုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့အခြေအနေရှိနေတယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေအနီရောင်သတိပေးချက်ကိုထုတ်ပြန်လိုက်တာပါမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်လင်းဦးကသတိပေးချက်ထုတ်ပြန်ရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
ไซโคลนมุนไนชิกูยัดผู้ดาแล้วมาอ้าก้องเนี่ยมุนไนเงินนี้ขึ้นผู้ขึ้นขึ้นเปลี่ยนดีเลยป่ะเนาะดาแม้แล้วมุนไนเงินนี้อะขึ้นเนี่ยเว้ยพวกเราเนี่ยเอไอวีไกโรดาก็ตะปี้ๆๆๆเนี่ยยื่นแล้วพวกเราแกเนี่ยดานี้ละในชิ้นนี้ขึ้นดิเอดีมุนไนชาแมเนี่ยสมัญเจอญาสุโมเลดีมาแล้วดิมาไกโรดากูไม่กล้ากินมุนเงินเนี่ยเปลี่ยนขึ้นตัวแม้ปုံกันนี่แล้วเนี่ยดูดิมาไกโรดากูဒီမှာကျမကန်ရိုးတန်းတောင်ပိုင်းဒေသတွေကိုပြည်ပြီးတော့မှနောက်မြောက်ဘက်ပြန်ယူရှားသွားမယ်လို့သိရတယ်ပုံစံမျိုးနဲ့တော့သိရတယ်ပေါ့နော်အဲ့လိုမျိုးချင်းနေကြမလို့ကျွန်တော်တို့ကန်းနဲ့လည်းရန်နီးနေတဲ့ကြောင့်ကျွန်တော်တို့အမီယာမုန်တိုင်းတတိမုန်တိုင်းငယ်တတိပြည့်ကျက်ကိုထုတ်ပြန်ထားပြီးတော့ဒီမုန်တိုင်းငယ်နဲ့ပတ်သက်တဲ့နောက်ဆက်တွဲဒီအကျိုးတရားမှုတွေဖြစ်နေကျွန်တော်တို့ဒီတိုင်းတော့ကို45မိုင်မိုင်50ရန်ကုန်တိုင်းဒေသတို့ဆိုမိုင်30 35မိုင်ဒီအနေဆုံးတိုက်ခတ်နိုင်တဲ့အခြေအနေတွေတက္ကသိုလ်ရေအောင်တိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းဒေသတွေအတွက်မုန်တိုင်းကြီးပြည်အောင်နိုင်တဲ့ခံမှန်းချက်တွေရဲ့ဆက်ဆက်ပြီးတော့အကြံကြီးချက်လေးတွေကျွန်တော်တို့ထုတ်ပြန်ထားတာ
ဒီကနေ့တိုင်းထွာချက်အရအောက်တိုဘာလ23ရက်နေ့ညကနေ24ရက်နေ့မနေ့အတွင်းမှာမုန်တိုင်းငယ်တစ်ခုဖြစ်ပွားသွားနိုင်တယ်ဆိုပြီးဦးကျော်လင်းဦးကဆိုပါတယ
်အဲကျွန်တော်တို့ဒီစီမီယာဒီမုန်တိုင်းငယ်လေးရဲ့ဒီရေကြမ်းမှုအလန်းလာကလည်းဒီ23ရက်နေ့ညတကောင်ရံအချိန်နောက်ကြတော့အောင်ငါကလေးရနေမနေ့ပိုင်းတော့ကြာလို့ရှိရင်အနောက်မြောက်ဘက်ပြန်ပြွေသွားနိုင်ကြည်များတယ်သို့တော်လည်းဒီရေပြင်းရနေမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့အေယာဝတီမြို့တော်ကျွန်းတော်ဒီကနေဝင်ပြီးတော့မှပြန်ပြွေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ရောက်တိုင်းဒေသနဲ့ရခိုင်တောင်ပိုင်းဒေသတွေအန္တရာယ်ရှိနိုင်တဲ့ဆိုကြမှုကိုကျွန်တော်တို့ကြိုတင်ပြည့်ချက်ပြီးထုတ်ပြန်တာဖြစ်ပါတယ
်ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှေ့မြောက်ဘက်ကိုရွေ့ရှားခဲ့ပြီးမြန်မာနိုင်ငံကိုကိုကျွန်းမြို့ရဲ့မြောက်အနောက်မြောက်ဘက်85မိုင်ခန့်ဟန်ကြီးကျွန်းမြို့ရဲ့အနောက်တောင်ဘက်85မိုင်ခန့်ပသိမ်မြို့ရဲ့အနောက်တောင်ဘက်125မိုင်ခန့်ဂွားမြို့ရဲ့တောင်အနောက်တောင်ဘက်155မိုင်ခန့်ရန်ကုန်မြို့ရဲ့အနောက်တောင်ဘက်205မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်ရခိုင်ပြည်နယ်နဲ့အေရီတိုင်းတို့မှာလေတိုက်နှုန်းတွေဟာတနာရီကို45မိုင်ကနေမိုင်90ထိတိုက်ခတ်နိုင်ပါတယ်ရန်ကုန်တိုင်းအတွင်းမှာတော့တနာရီကိုမိုင်30ကနေ35မိုင်လောက်ထိ လေတိုင်တော့ပြင်းထန်နိုင်တယ်ဆိုပြီးမိုးလေဝသားနဲ့ဇလားပြည်သားညွှန်ကြားမှုဦးစီးဌာနကတော့ထုတ်ပြန်ထားပါတယ်။မုံတိုင်းအကောက်လာမှုတွေကြောင့်အေရဝီတိုင်းဒေသကြီးလက်ပေါ်တာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းသံရွက်ခရိုင်တွေမှာမုံတိုင်းပြည်ရဲ့ခုနှစ်ပေကနေဆယ်ပေခန့်ထိမြင့်တက်လာနိုင်ကြောင်းခန့်မှန်းထားပါတယ်ဒီအတွက်ကံယူရန်တဝိုင်းမှာနေထိုင်နေကြသူတွေဟာလေပြင်းတိုက်ခိုက်တ
ပြောပါရှင်တဆက်သေးပါပဲမုံတိုင်းဘေးအန်ရဲ့ကြိုတင်ကာကွယ်နိုင်မှုတက်ဆိုင်ရာဝန်ကြီးဌာနတွေဘလို့ကြိုတင်ပြင်ဆင်နေတယ်လဲဆိုတဲ့သတင်းကိုလည်းပြောပြပေးကြပါမယ်အနည်းအောင်ဆင့်သတ်မှတ်လိုက်ပြီဖြစ်တဲ့မုံတိုင်းဘေးအန်ရဲ့ကြိုတင်ကာကွယ်နိုင်မှုတက်ဆိုင်ရာဒေသအုပ်ချုပ်ရေးတွေကုညီကယ်ဆယ်ရေးအဖွဲ့တွေကမုံတိုင်းသတိပေးချက်တွေကိုလိုက်လံနှိုးဆော်နေပါတယ်ဘေးကင်း တရင်ဌာနတွေကစဉ်ဆက်မပြတ်ထုတ်ပြန်နေတဲ့မုံတိုင်းသတိပေးချက်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆွင့်ထားကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားသားရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်အခုဆိုရင်တော့ရခိုင်ပြည်နယ် ARE တိုင်းနဲ့မုံတိုင်းလမ်းကြောင်းထံကြားရောက်နိုင်ခြင်းရှိတဲ့နေရာဒေသတွေမှာမုံတိုင်းသတိပေးချက်တွေလိုက်လံနှိုးဆော်နေပါတယ်အသေးစိတ်ဆက်ပြီးပြောပြပေးချင်ပါတယ်ရှင်မိုးလေဝသနှင့်ဇလားပြေတာညွှန်ကြားမှုဦးစီးဌာနရဲ့ညနေ၄နာရီထုတ်ပြန်ချက်အရဘင်္ဂလားပင်လယ်အော်အရှေ့ပိုင်းမှာလက်တလောဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာပုံမောအားကောင်းလာပြီးတော့နောက်၁၂နာရီအတွင်းမှာအားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိနိုင်ပါတယ်မြမပင်လယ်ပြင်မြမကန်ယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးမှာဖြစ်သလိုမိုးသက်လေပြင်းကြာရောက်တဲ့အချိန်ရေပြင်းမြေပြင်းလေဟာတနာရီကိုမိုင်၄၀ကနေ၄၅မိုင်အထိတိုက်ခတ်နိုင်တယ်လို့လည်းသတိပေးနှိုးဆော်ထားပါတယ်မုန်တိုင်းလမ်းကြောင်းအရမုန်တိုင်းငယ်ရဲ့လက်ရှိအခြေအနေဟာမြမကံယိုရန်မြဝကျွန်းပေါ်ဒေသတွေနဲ့နီးကပ်နေပြီးမုန်တိုင်းကိုအနီရောင်အဆင့်တတ်မှတ်ပြီးတဘာဝဘေးရန်ကြီးရဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေပါတယ်မုံတိုင်းဘေးဒဏ်အထိခိုက်နိုင်ဆုံးပြည်နယ်နဲ့တိုင်းနယ်မှာမုံတိုင်းသတိပေးနှိုးဆော်ချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ထားတဲ့အခြေအနေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်အခုကျွန်တော်တို့ပြည်နယ်နဲ့တိုင်းကိုအဓိကလှုပ်ထားတာကအေယာဝတီလှုပ်ထားတယ်ရခိုင်လှုပ်ထားတယ်ကဒီနှစ်ခုတော့ကျွန်တော်တို့ကြက်ကြက်နက်နက်လှုပ်ထားတယ်ရန်ကုန်ကိုလည်းကျွန်တော်တို့ကြက်ကြက်နက်နက်လှုပ်ထားတယ်အေယာဝတီရန်ကုန်ရခိုင်ဒီမုံတိုင်းနဲ့ပတ်သက်ရင်တော့လေအရေးကြီးဆုံးအရေးကြီးဆုံးသတင်းကတော့ဒီသတင်းတွေကိုမပြတ်မလတ်နားထောင်ဖို့ဘယ်နှစ်နာရီကြာရင်ဘယ်လိုဝင်မယ်ဆိုတာဟိုကကြိုတင်ပြီးတော့ခန့်မှန်းပေးနေတယ်မြန်မာသားလည်းအချိန်နဲ့မျှတောက်လျှောက်လွှင့်နေတယ်ကျွန်တော် website ကလည်းလွှင့်နေကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ဝန်ကြီးဌာနကလည်းသက်ဆိုင်ရာပြည်နယ်နဲ့တိုင်း affected ဖြစ်နိုင်တဲ့ဒီဒေတာတွေကိုအထူးစားပေးပြီးတော့ကျွန်တော်ဇက်တိုက်ဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့ဒီသတင်းတွေကိုပြည်သူတွေကမပြတ်မလတ်စောင့်ကြနေဖို့ပဲလိုတယ်မုံတိုင်းနဲ့ပတ်သက်လို့ရှိရင်ဆေးဖြစ်တဲ့အန္တရာယ်ကျင်းတဲ့နေရာတွေသတ်မှတ်ပေးပြီးသားဖြစ်ပါတယ်ဒီသားလိုက်အဲ့သတ်မှတ်တဲ့နေရာတွေကိုသွားချိန်ကြပြီဆိုအရောက်သွားကြဖို့ကိုယ့်နေရာကိုကိုယ်တွေ့ဖက်မနေဘူးဒါအရေးကြီးဆုံးချက်ပါပဲ
ဆရာတော်ဝန်ကြီးဌာနအနေနဲ့ပြည်သူတွေအတွက်အဓိကဘယ်လိုများပြင်ဆင်ထားတာတွေရှိပါလဲဆရာ
ဒီအမျိုးသားစဘာဝေးစီမံခန့်ခွဲမှုကော်မတီကနေပြီးတော့ကျွန်တော်တို့ကြီးကြပ်တာပေါ့နော်တကယ်တော့လက်တွေ့လှုပ်ဆောင်နေတာတွေကတော့ပြည်နယ်တိုင်းခရိုင်မြို့နယ်အဆင့်ဆင့်ဆောင်ရွက်နေတယ်ဒီကရိတ်ဟာလောလောဆယ်ဆယ်လောလောလလမဖြစ်ဘူးဖြစ်တယ်မသိနိုင်ဘူးဒါပေမဲ့အခုဝင်လာပြီဆိုရင်တော့ဖြစ်ဖို့များအဲ့ဒါဆိုကျွန်တော်ရိတ်ခါလုံလောက်သလားသူတို့တက်ပစ္စည်းပစ္စည်းလုံလောက်သလားဆိုတော့ကျွန်တော်ဖြည့်ပြီးပြရတယ်အတတ်နိုင်ဆုံးအကုန်ဖြည့်ပြီးပြရတာနံပါတ်1ပေါ့နံပါတ်2ကတော့အဲ့ဒီကိုစစ်ဆေးမပြပေးပြီးတော့လုံချုံဆိတ်ချမယ့်နေရာယူအဲ့တမတ်ပေးပြီးတော့အဲ့ဒီနေရာတွေကိုပို့ဖို့အတွက်ညီလန်းနေတဲ့လုပ်ထားတယ်ဘာနာရီပဲ group ဆိုတာတက်ကြီးရွယ်ဝင်မတန်ဆွားနေကလေးသူငယ်တွေကိုယ်ဝန်တွေဓာရီအတွက်ကိုလည်းဘလို့ဦးစားပေးဆောင်ရွက်ထားတာရှိပါတယ်အဓိကတော့သူတို့တိပြောလိုက်နာဖို့လိုတာပြည်သူတွေက
ဒီမုံတိုင်းနားမှာရှိနေတဲ့ခုနလုပ်သားတွေအတွက်ကောဆရာဘလို့များ message ပေးချင်တာရှိပါလဲဆရာ
အော်အဲ့ဒီအတွက်ကိုကျွန်တော်တို့လေအစိုးရအချားဝင်ကြီးနိုင်တယ်ပူပေါင်းပြီးတော့တနည်းအရာဆောင်ရွက်ထားတာပြီခင်ဗျာကံယူရမှာတွားနေတယ်ပြည်ဒီနောက်ပြီးတော့တချို့ကတော့ဖောင်သစ်ဖောင်ချထားတဲ့လုပ်ငန်းရှင်တွေကချခိုင်းထားတယ်ဒါတွေဒီဖောင်တွေကိုကျွန်တော်တို့ပြန်ပြီးတော့ဒီအဖွဲ့တွေကိုပြန်ပြီးတော့ခေါ်ဖို့နောက်ပြီးတော့ကန်းသားတစ်ယောက်မှာရှိတဲ့အဲဘလို့နေရမယ်ဘလို့ထိုင်ရမယ်ဘလို့အန္တရာယ်ရှိတဲ့စွာတွေကိုဒီလေယာဉ်ဆက်ကြေးချက်များဝင်နေတယ်လည်းကျွန်တော်ပူအောင်ဆောင်ရတယ်ပူဆောင်ဆက်တွေဒီဌာနနဲ့လည်းပူအောင်ဆောင်ရတယ်အဲ့ဒီသူ့အောက်မှာလည်းမိုးလေဝသနဲ့ဇလားပြင်းရဆိုကျွန်တော်ဒီလိုမျိုးပူအောင်ဆောင်ပြီးညှင်းကြက်တွေထုတ်နေတယ
်ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးကိုဆက်သွယ်မေးမြန်းခဲ့တာပါပြည်နယ်နဲ့တိုင်းအသီးသီးမှာတော့အထူးသဖြင့်မုံတိုင်းလမ်းကြောင်းမှာရှိနေတဲ့ ARD တိုင်းဒေသကြီးကပသိမ်မြန်အောင်လက်ပတ်တာမြောင်းမြခရိုင်နေမှာတက်ဆိုင်ရာဒေသခံတာဝန်ရှိသူတွေဘက်ကမုံတိုင်းသတိပေးနှိုးဆော်ချက်တွေလိုက်လံနှိုးဆော်နေပါတယ်ခရိုင်တ တချို့မှာတော့ကျောင်းတွေကိုပိတ်ထားလိုက်တယ်လို့သိရကြောင်းအေယာဝတီတိုင်းလေးမျက်နှာမျိုးကဒေသခံတဦးဖြစ်တဲ့ကိုစိုးခိုင်ကအခုလိုပြောပြပါဗျ။အ
ဓိကမုံတိုင်းချက်ကွန်းနဲ့ဝင်ရောက်နေတဲ့ပသိန်းတို့မြောင်းများတို့ဖြာပုံးတို့အဲ့ဒီဘက်ဒီမှာတော့ကြိုတင်ပြင်ဆင်မှုတွေတော်တော်လေးလုပ်နေတယ်။ကျောင်းတွေကိုလည်းနှစ်ရက်ပိတ်ထားတယ်လို့သတင်းသိရှိပါတယ်။ကျောင်းတွေနှစ်ရက်ပိတ်ထားတယ်။နောက်ပြီးတော့ကျွန်တော်တို့အထူးမုံတိုင်းကြားရောက်ခဲ့မယ်ဆိုရင်အရေးပေါ်ကယ်ဆယ်မဲ့အတွက်ကယ်ဆယ်ရေးအတွက်ကိုအစင်းနဲ့လူစုပြီးစီရင်ဆောင်ရွက်နေပါတယ
်။ရခိုင်ပြည်နယ်ဘက်မှာတော့ကံရိုးရန်နေဒေသခံပြည်သူတွေအတွက်သက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကမုံတိုင်းသတိပေးနှိုးဆော်ချက်တွေကိုပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်အောင်ပို့ပြီးတော့မှလှုပ်ဆောင်ပေးတင်တယ်လို့လည်းရခိုင်ပြည်နယ်ကြောက်ဖြူဒေသခံဦးအောင်ကျော်တန်းကပြောပါတယ်
။ခိုင်ပြည်နယ်တောင်ပိုင်းဆိုပြီးတဲ့ကြောက်ဖြူတန်းတွဲဖတ်တော့ပေါ့နော်။အမှန်တိုင်းဆိုရင်ဒါလူထုတွေကိုအသိပေးတာကလုပ်ရမယ်။ကြိုတင်ပြင်ဆင်တာဘောဟာလုပ်ရမယ်။နောက်ပြီးအရေးပေါ်ဖြစ်လာရင်ပြည်သူရဲတို့ကအစဘယ်လိုလုပ်ရမယ်ဆိုတဲ့ကစားအခုအချိန်မှာတက်တက်ကြောကြောနဲ့ရဲရဲလူထုတွေစီကိုရောက်အောင်ကိုတိုက်ရိုက်ဟောလုပ်ပြနေပြီလို့ထင်တယ
်။မုံတိုင်းတက်ခတ်လာတဲ့အချိန်မှာပြည်သူတွေဘေးလွတ်ရာပြောင်းရွှေ့နေရချထားဖို့စားနဲ့ရိတ်ခါကယ်ဆယ်ရေးဆေးဝါးပစ္စည်းတွေစနစ်တကျပြင်ဆင်ထားရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးကပြောပါတယ်။အထူးသဖြင့်ကတော့မုံတိုင်းတိုက်ခတ်နေတဲ့အချိန်ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရေချောင်းသွားလာမှုတွေမလုပ်ဖို့နဲ့ရေလုပ်ငန်းတွေမလုပ်ကြဖို့ငါးဖမ်းမထွက်ကြဖို့ရေလုံသားတွေရဲ့ပိုက်တွေငါးဖမ်းလေတွေကိုလုံခြုံတဲ့နေရာမှာကတ်ထားဖို့တတိပေးနှိုးဆော်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေခင်းအစီအစဉ်နေနားဆင်နေရတာဖြစ်ပါတယ်ရှင်။နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှာဖြစ်ပြီးသူတို့အနေနဲ့ဖြောင့်မတ်မှန်ကန်စွာအာသွန်ခွန်ဆိုင်ပါဝင်လှုပ်ဆောင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ NND ဆိုရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းတွေရဖို့ဆောင်ရွက်နေချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကအရင်လိုမဟုတ်ပဲစီးပွားရေးနယ်ပယ်မှာဥပဒေနဲ့အညီမှန်မှန်ကန်ကန်လှုပ်သွားဖို့စနေနေ့ကနေပြည်တော်မှာကျင်းပတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့ဖွံ့ဖြိုးမှုမိတ်ဖက်များတွေ့ဆုံပွဲအခမ်းအနားမှာတော်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။မတ်အင်ချင်းနိုင်ပြောပြပေးပါရှင်။
ဒီတွေ့ဆုံပွဲအခမ်းအနားကိုခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေလို့နာမည်ကြီးနေတဲ့ Max Uzozor, ဇေကဘာဥခင်ရွှေ, ဥတေစာကိုစားသူ့ရဲ့သားနှစ်ဦး, Aiden ဥချစ်ခိုင်, ဗဒမြားငကာဥနေဝင်းထွန်း, ဒဂုံ International ဦးဝင်းအောင်တို့အပြင်အငိမ့်စားဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်တို့တက်ရောက်တာတွေ့ရပါတယ်. NLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘယ်လိုရှိသလဲဆိုတာကိုဒေါံဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိကွန်းမှာအခုလိုပြောသွားပါတယ
်။အရင်တုန်းကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမှရှိပါမလားဆိုတဲ့ပုံပန်တော့ကတွေလည်းရှိပါတယ်။ကျမတို့ကတော့အားလုံးကိုကြိုဆိုပါတယ်။ကျမတို့ရဲ့နိုင်ငံသားများအားလုံးဟာကျမတို့စီးပွားရေးတိုးတက်မှုဖွံ့ဖြိုးရေးဥမှာပါဝင်ပြီးတော့ဆောင်ရွက်စီစဉ်ပါတယ်။အရင်တုန်းကအတိတ်ကိုပြန်ပြီးတော့ကြည်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားကြတာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာအောင်ကျမသဘောကျပါဒါပေမဲ့ချမ်းသာကြွယ်ဝဘုရားမှာမို့လို့ပြောတာပေါ့။အရင်တုန်းကမှန်တာမမှန်တာအတိတ်ကိုတော့ပြန်ပြင်လို့မရတော့ဘူး။အခုပြစ်ဆုံးပါမှာတော့မှန်မှန်ကန်ကန်ဆက်ပြီးတော့လုပ်သွားပါလို့ကျမအနေနဲ့မေတ္တာရပ်ခိုင်ခြင်းပါ။
တီတူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာ나ချီးပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါံဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်။အရင်ဒီအစိုးရမတက်ခင်ကတည်းကအာလုံးတည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတိုက်ဘူးကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးနှုန်းတစ်ခုရှိပါတယ်ခရိုနီဆိုတဲ့အသုံးနှုန်းဒါကြပါရဲ့နိုင်ငံတနိုင်ငံလုံးမှာပြတ်ပွားနေတယ်ခရိုနီတွေဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အာဏာရှိတဲ့ပုဂ္ဂိုလ်များနဲ့ပြင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေပုံတွင်းကလှုပ်ထားမဟုတ်ဘူးဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းလို့ဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်လဲဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုတော့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုတော့ပုံပုံကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဒါမှဝင်းနေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်ကိုချီးမြှောက်ထားဖို့မဟုတ်ဘူးသင်ကားစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတော့ကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလားကို့အစုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ 包文件，个人没拿手的准备，身上给的不够面哈，啊，民间拿笔了，他单笔弄对，身上那个有钱的，我没有买不拿出来哦，他就把身上给的，就把了他骗来的，就用几百，骗来不对嘞，就把了困业的，对吧？
စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါအောင်ဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့သလိုဒီတွဲဆောင်ပွဲကိုဖိတ်ကြားရမှာလဲအကောက်ခွန်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီတွဲဆောင်ပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမင်းခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ပဲဖြောင့်မတ်မှန်ကန်စွာလုပ်ကိုင်ဖို့ဒေါအောင်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကခရိုနီဆိုတော့စီးပွားရေးလုပ်ငန်းရှင်ကြီးတို့တရင်စကားပေးသွားတာဗျ။သူပေးသွားတဲ့တရင်စကားကျွန်တော်နားလည်လိုက်တာကတော့စီးပွားရေးကျွန်တော်ကြောင်းပြီးထူထောင်သွားတာမှာသူတို့အားလုံးပါဝင်ဝင်ရှိတယ်။ပါဝင်ဝင်ရှိတယ်ပါဝင်နိုင်တယ်။ဒါပေမဲ့ဥပဒေအတိုင်းတရားဥပဒေလမ်းကြောင်းတိုင်းတရားဥပဒေတိုင်းလုပ်ရမယ်။နောက်ပြီးတော့ဆောင်းဘွယ်ဆောင်းထိုက်တဲ့ခုံတွေကိုပြေဝဆောင်းရမယ်။နောက်သူပြောရတာရှင်းပါလေ။ဟိုလမ်းတစ်ကိုရှောက်ကြပါ။အမကန်ကန်လောက်ကြပါ။ဟောဒီတဲ့တော့ပြောင်းလဲပါရေလို့လုပ်ပါနေတော့။အာရီကင်းရှင်းပါစီ။နောက်အများတွေတိုက်ပြီးတဲ့ကြည့်ဖို့ချိန်ရောက်ပြီ။
ဒါပေမဲ့အရင်စစ်အစိုးရဆက်ဆက်နဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းတွေကိုလဝက်ကြီးအုပ်ခဲ့တဲ့ခရိုနီလုပ်ငန်းရှင်တွေအနေနဲ့အာဂတိလိုက်စားတာအခွန်ရှောင်တာတွေရှိနေမယ်ဆိုရင်ထိထိရောက်ရောက်အေးအေးယူကင်တွယ်ဖို့လိုကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။ဒေါင်ဆန်းစုကြည်ရဲ့မိကုံးမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂတိလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်သူရဲ့မိကုံးမှာ NLD အစိုးရတက်လာပြီး6လအတွင်းစီးပွားရေးတိုးတက်မှုအရှိန်နှေးကွေးခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကဝန်ခံပြောကြားခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရရဲ့စီးပွားရေးမူဝါဒတွေကိုဝေဖန်မှုတွေနဲ့ပတ်သက်လို့အဓိကလူသားအရင်းမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။
မရင်ချင်းနိုင်ပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်ပါတော့မယ်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
အီရန်နိုင်ငံမြောက်ပိုင်းအာဗယ်မြို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေပြီးအစ္စလာမ်ရဲ့ဆွေရောက် IS တို့လက်ကနေမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ခတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ကျူတင်မချင်ညာပဲအာဘီလ်မြို့ကိုရောက်ရှိပြီးမကြခင်မှာပဲနိုင်ငံမြောက်ပိုင်းခတ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲခတ်လူမျိုးစုခေါင်းဆောင်မာဆော့ဘာဇနီနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့အမေရိကန်ရွေးကောက်ပွဲမတိုင်ခင်18ရက်လောက်အလိုပင်ဆယ်ဗေးနီးယားပြည်နယ်ဂက်တီစပတ်မှာလှုပ်တဲ့မဲဆွဲပွဲမိန့်ခွန်းမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်ကလွင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆန်ရအဆိုပြုချက်တစ်ခုကိုတင်ပြပြီးသူသမ္မတရာထူးရခဲ့ရင်ပထမရက်ပေါင်း100အတွင်းအမေရိကန်လူလက်တန်းစားတွေအတွက်အခွန်ငွေ35ရာခိုင်နှုန်းရှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်မြမကံရွတ်နေဖြစ်တဲ့အရာဝတီမြို့ဟွာကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့ကိုနောက်12နာရီအတွင်းမုန်တိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်။အရာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာ၄တိုင်းနှုတ်တနအီကို45မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခတ်ချိန်မှာအရာဝတီတိုင်းလက်ပတ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုန်တိုင်းထီရေကအမြင့်ဆုံး9ပေကနေ10ပေအထိမြင့်တက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒကခန့်မှန်းထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတဖက်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.